မင်္ဂလာပါမြန်မာစာပေလောကအာရုံနေတဲ့ကဏ္ဍတွေထဲမှာစာပေဝေဖန်ရေးကဏ္ဍလည်းပါနေပါတယ်ရှေးကတော့ဆရာကြီးဦးသိန်းဖေမြင့်တို့နွယ်သစ်တို့မောင်ဆွမ်းကြီးတို့ဆရာဦးအောင်သိန်းတို့ကစာပေဝေဖန်ရေးကိုအခွင့်သင်ရင်သင်တယ်လို့လုပ်ခဲ့ကြပါတယ်ဆရာကြီးတွေရဲ့စာပေဝေဖန်ရေးကစာဖတ်သူတွေမှာစာကောင်းဖေကောင်းရွေးတတ်တဲ့ဉာဏ်စာကောင်းဖေကောင်းကိုဖတ်ရှုတတ်တဲ့အလေးအကျင့်တိုးပွားအောင်ထုတ်ဖော်ပေးခဲ့တဲ့ဝေဖန်စာတွေပါဒါပေမဲ့ဆရာကြီးတွေရဲ့ဝေဖန်ရေးအစဉ်အလာကအချိန်တစ်ချိန်မှာတန့်သွားတယ်လို့ဆိုရမယ်ထင်ပါတယ်အခုခေတ်မှာစာပေဝေဖန်ရေးမဟုတ်တော့ဘဲစာအုပ်အညွှန်းလောက်ပဲတွေ့ရပါတော့တယ်ဘယ်တိုက်ကဘယ်သူစာအုပ်ထုတ်တယ်အဲ့ဒီထဲမှာဘာတွေပါတယ်ဆိုတဲ့အချက်လောက်နဲ့ပဲပြီးသွားပါတယ်စာပေဝေဖန်ရေးအာရုံနေတာသေးကြပါပဲဒီလပထမဘက်ကမောင်ဆွမ်းကြီးရဲ့မြမစာပေဝေဖန်ရေးတမိုင်းစာအုပ်ထွက်လာတော့မြမစာပေဝေဖန်ရေးကဏ္ဍတစ်ခေတ်ပြန်ဆန်းလာလိမ့်မလားဆိုရဲမျှော်လင့်ချက်နဲ့အားတက်မိပါတယ်မြမစာပေဝေဖန်ရေးတမိုင်းစာအုပ်စထုတ်စမိတ်ဆက်တဲ့နေ့ကိုကထူးထူးခြားခြားပါပြပရောက်နေတဲ့ဆရာမောင်ဆွမ်းကြီးပြရင်းကိုအလဲပက်ပြန်ရောက်နေတဲ့အခိုက်နဲ့ကြုံနေတော့စာအုပ်မိတ်ဆက်ပွဲကိုဖေဖော်ဝါရီ5ရက်ကရန်ကုန်ဘွတ်ပလာဇာမှာကျင်းပသွားပါတယ်ဆရာရဲ့စာပေအပေါင်းအသင်းငယ်တငယ်ချင်းတွေကမုဒိတာစကားပြောကြပါတည်း။ဘာကြီးမိုးလို့ထင်ရှားနေတဲ့မောင်မိုးသူတို့၊ဂုံတူဦးသိန်းနိုင်တို့၊ဆရာချစ်ဦးညိုတို့ပါတာပေါ့။မုဒိတာစကားသာပြောကြတာ။အဲ့ဒီသုံးဦးလုံးကမောင်ဆွမ်းကြီးရဲ့ဝေဖန်ရေးချိန်ဆက်ကြအရသာခံခဲ့ရဘူးသူတွေကြီးပါပဲ။သူတို့ထုတ်တဲ့စာအုပ်တွေကတချို့တလေနဲ့ပတ်သက်လို့မောင်ဆွမ်းကြီးကခက်ဆက်ဆက်ကလေးဝေဖန်ခဲ့ဘူးတာကိုအများသိမဲ့ဥပမာတစ်ခုပေးရရင်ဆရာချစ်ဦးညိုရဲ့ရာဇာကုမန်ဝိထုလိုဟာမျိုးပေါ့။ဒါပေမဲ့ဒီအတွက်မောင်ဆွမ်းကြီးကိုဆရာချစ်ဦးညိုကမှတ်မထားတေးမထားပါဘူး။စာရေးသူကစာရေးသူတယောက်အလုံးလုံးဝေဖန်ရေးဆရာကဝေဖန်ရေးဆရာအလုံးလုံးအဲ့ဒီလိုစိတ်ကောင်းစိတ်မှန်စိတ်မွန်စိတ်မြတ်မျိုးကိုဝေဖန်သူကရောအဝေဖန်ခံရသူရောထားနိုင်ကြပါတယ်။ဒါကြောင့်လေစာအုပ်မိတ်ဆက်ပွဲဟာပျော်စရာကြည်နူးစရာနှလုံးမွေ့လျော်ပွဲရာဖြစ်သွားတယ်လို့တယောက်ဖြစ်သူတွေစီကတဆင့်စကားကြားရပါတယ်။မြမစာပေဝေဖန်ရေးတမိုင်းစာအုပ်ကတာမန်စာအုပ်တအုပ်မဟုတ်ပါဘူး။တာမန်စာအုပ်မဟုတ်ဘူးလို့ဆိုရလောက်တဲ့အကြောင်းတွေရှိပါတယ်။ပထမဆုံးအချက်ကမြမစာပေဝေဖန်ရေးတမိုင်းနဲ့ပတ်သက်လို့အစိုးဆုံးပြုစုရဲ့ကြံဖြစ်နေတဲ့အချက်ပါပဲ။မြမစာပေဝေဖန်ရေးတမိုင်းနဲ့ပတ်သက်တဲ့စာအုပ်လုံးဝမရှိခဲ့ဘူးလို့မဆိုလိုပါဘူး။စာဝိုင်းပေဝိုင်းစကဝိုင်းမှာဆရာမဒေါက်တာဆုစုနွယ်ရဲ့1920က1940မြမစာပေဝေဖန်ရေးအနှစ်20ခရီးစာအုပ်အကြောင်းတခါကဝိုင်းဖွဲ့ပူပါတယ်။2013ခုကစာအုပ်ပါဆရာမောင်ဆွမ်းကြီးရဲ့စာအုပ်ကတော့1992ခုနှစ်ကတည်းကပြုစုဖြစ်ခဲ့တဲ့ကျမ်းပါဆရာစာကြည့်တိုက်ပညာဒီပလိုမာအတွေ့တင်သွင်းခဲ့တဲ့ကျမ်းလို့သိရပါတယ်ဆရာကျမ်းမှာပါတဲ့ကာလအတိုင်းတာက1930က1960အထိဆိုတော့ခြုံငုံမိတဲ့ကာလအတိုင်းအရှိပိုကြတယ်လို့ဆိုရမှာပေါ့ဒုတိယထူးခြားချက်ကဝေဖန်ရေးဆရာတယောက်ပြုစုတဲ့ဝေဖန်ရေးတမိုင်းစာအုပ်ဖြစ်နေတဲ့အချက်ပါပဲဒီအချက်ကဘာကိုဖော်ပြနေတယ်လဲဆိုတော့မောင်ဆွမ်းကြီးဟာစာပေဝေဖန်ရေးကိုမတိုတဆအကြောင်းအားလျော်စွာအခွင့်အခါပေးလို့လှုပ်လာတဲ့ဝေဖန်ဒီသမားမဟုတ်တဲ့အကြောင်းပါပဲဝေဖန်ရေးကိုကိုတိုင်းကစိတ်ဝင်စားလို့သာဝေဖန်ရေးသဘောတရားအတတ်ပညာတွေကိုလည်းလေ့လာဝေဖန်ရေးသမိုင်းအစဉ်အလာကိုလည်းသုံးသပ်ခဲ့တဲ့ဆရာရဲ့လုံလာကိုဒီစာအုပ်မှာတွေ့နိုင်ပါတယ်တတိယအချက်ကဒီဝေဖန်ရေးသမိုင်းစာအုပ်ဟာပေါ့ပေါ့ဆဆပြုစုထားတဲ့အပျော်ဘက်ပေါ့ပေါ့ပါပါစာအုပ်မဟုတ်တလို့လေးလေးနက်နက်လွန်ကဲပြီးပညာရက်သုံးဝေါ်ဟာရနဲ့ခက်ခဲနက်နက်လွန်နေတဲ့ပညာရက်ကျန်းစာအုပ်ကြီးလည်းမဟုတ်တဲ့အချက်ပါပဲဘဲစာဖတ်ပြည့်တတ်မစိုးမပင်မပန်းဘူးတပ်ပွားနိုင်တဲ့စာအုပ်တအုပ်လို့ဆိုလိုက်ပါရစေ။ဆရာမောင်ဆန်းကြီးရဲ့စာအုပ်က1960အထိစာပေဝေဖန်ရေးမြင်ကွင်းကိုအတော်ထင်ထင်ရှားရှားမြင်လာအောင်ပြနိုင်တဲ့စာအုပ်ပါ။1930ကစတယ်လို့ဆိုပေမဲ့ဗဒေသရခေတ်စာပေဝေဖန်ရေးအကြောင်းရောကိုလိုနီခေတ်ဦးစာပေဝေဖန်ရေးအကြောင်းရောတိုးထီထားပါရစေ။အဲ့ဒီနောက်မှာခေတ်ဆန်းကာလနဂယ်နီစာအုပ်ကာလစာပေဝေဖန်ရေးတွေစစ်ပြီးခေတ်စာပေဝေဖန်ရေးတွေအထိမှတ်တမ်းတင်သွားလိုက်တာ1960အထိပါပဲ။အားလုံးကိုခငိမ့်မာမာတက်တည်ထောက်ထားရည်နဲ့ပြသွားတာမို့ယုံကြည်အားစားလောက်တဲ့စာတအုပ်ဖြစ်နေပါတယ်။ဒါပေမဲ့ဆရာမတို့မထီခဲ့တဲ့1960နောက်ပိုင်းဝေဖန်ရေးအကြောင်းကိုပြုစုမဲ့သူလိုအပ်နေသေးပါပဲ။ဘာကြောင့်များ1990ကျော်ကပြုစုခဲ့တဲ့ဝေဖန်ရေးဆရာပြုစုတဲ့စာပေဝေဖန်ရေးစာအုပ်မှာ1960နောက်ပိုင်းကျွန်းကျန်နေပါလဲ။ဒီအကြောင်းကိုဆရာကနောက်ဆက်တွဲစကားထဲမှာအရေးအမွေပြောထားပါတယ်။အကြောင်းတစ်ကြောင်းကအဲ့ဒီကာလအထိပေါ်ထွန်းခဲ့တဲ့ ဝေဖန်ရေးအစဉ်လာရီဟာ1960မှာအချိန်တက်သွားပြီလို့ယူဆတဲ့အတွက်လို့ဆိုပါတယ်အထူးသဖြင့်စာပေသစ်ဝေဖန်ရေးပြည်သူခေတ်ဝေဖန်ရေးလို့အထင်ကရဖြစ်ခဲ့တဲ့ဝေဖန်ရေးလှုံ့ဆော်မှုတွေအချိန်တက်သွားတာကိုဆရာဆိုလိုပါတယ်နောက်တစ်ကြောင်းက1960အလွန်မှာပေါ်ထွန်းလာတဲ့အထက်ပမာနိုင်ငံစာရေးဆရာအသင်းရဲ့စာပေလှုံ့ဆော်မှုတွေအကြောင်းကိုတခန်းတခန်းနဲ့ကြည်ကြဲပြန့်ပြန့်ပြုစုအပ်တယ်လို့ယူဆတဲ့အတွက်လို့ဆိုပါတယ်ဒါလည်းအငင်းပွားစရာမရှိလက်ခံရမယ့်အချက်ပါပဲမောင်ဆွဲကြီးကိုယ်တိုင်ဝေဖန်ရေးဆရာအဖြစ်လှုံ့ဆော်ခဲ့တဲ့အထက်ပမာနိုင်ငံစာရေးဆရာအသင်းရဲ့စာပေလှုံ့ဆော်မှုတွေကပြောစမှတ်ပြုလောက်အောင်ကြီးမားခဲ့တော့စနစ်တကျလေးလာပြုစုဖို့လိုအပ်ပါတယ်အဲ့ဒီကာလအကြောင်းနောက်ဆက်တွင်မှာဆရာအတော်အသင့်ပြောဆိုထားပေမယ့်ဒီထက်အသေးစိတ်ပြီးခုခေတ်လူငယ်တွေကစာတအုပ်ပေတအုပ်ပြုစုမှာကိုတောင်းတမိပါတယ်ဆရာမောင်ဆွဲကြီးရဲ့မြမစာပေဝေဖန်ရေးသမိုင်းနှီးကုန်းမှာဆရာတက်တိုးရဲ့1985ခုကစကားတစ်ခုကိုကိုးကားထားပါတယ်အနာဂတ်စာပေဝေဖန်ရေးရာသီဥတုကိုမျိုးမှိုင်းအောင်ဆိုင်နေသည်ဆိုပြီးခန့်မှန်းထားတဲ့စကားပါလက်ရှိကာလမှာမျိုးမှိုင်းအောင်ဆိုင်ယုံမကမှောင်မဲနေတယ်လို့ဆိုရမလောက်စာပေဝေဖန်ရေးတိမ်ခေါ်နေပါပြီတမာတမက်ကြတဲ့ဝေဖန်ရေးစာပေတွေပြန်လည်ထွန်းကားဖို့လိုနေတာအသေးကြပါပဲစာပေမြင့်ပြီးလူမျိုးတင်ပါစေ Thank you.